အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်က Intercontinental Hotel ကိုစနေနေ့နောက်ပိုင်းကစီးနှင်းတိုက်ခိုက်တာကိုအာဖဂန်ဆိုရတပ်ဖွဲ့တွေကတနင်္လာနေ့မှာပြိုခွဲလိုက်ပါပြီ။ရေတိုက်ခိုက်မှုတွင်နိုင်ငံသား14ဦးအပါအဝင်လူပေါင်း16ဦးထဲမှနေသေဆုံးပါတယ်။ KAM လေကြောင်းလိုင်းကလေယာဉ်မှူး9ဦးအပါအဝင်ဝန်ထမ်း10ဦးသေဆုံးသွားတယ်လို့ပြောပါတယ်။သေဆုံးသူတွေထဲမှာ Venezuela နိုင်ငံသား2ဦးနဲ့ Ukraine နိုင်ငံသား6ဦးတို့လည်းပါတယ်လို့သတင်းတွေမှာပြောပါတယ်။ဟိုတယ်ကိုဝင်တိုက်ပြီးစီးထားတာ14နာရီနီးပါးကြာပြီးအဲ့ဒီဖြစ်စဉ်အတွင်းတိုက်ခိုက်သူ6ဦးဟာသူတို့ကိုသူတို့ဖောက်ခွဲတာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေကပစ်ခတ်တာကြောင့်သေဆုံးသွားပါတယ်။နောက်ဆုံးအသက်ရှင်ကျန်ရတဲ့တိုက်ခိုက်သူဟာသူ့ကိုဝိုင်းထားတဲ့ဟိုတယ်6ထပ်မှာတရင်းလူနေနေလယ်ပိုင်းမတိုင်ခင်သူ့ကိုသူဖောက်ခွဲလိုက်တာကြောင့်အဲ့ဒီဟိုတယ်6ထပ်မီးလောင်သွားတယ်လို့အာဖဂန်ပြည်ထောင်စုဌာနပြောခွင့်ရနာဇရက်ရာဟီမီက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချဲလို့တာလီဘန်တွေကပြောပါတယ်။အဲ့ဒီဖြစ်စဉ်အတွင်းနိုင်ငံတကာတပ်ဖွဲ့တွေကအာဖဂန်တပ်ဖွဲ့တွေကိုအထောက်အကူပြုပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်ခင်ဗျာ။